ကချင်လွတ်မြောက်ရေးအဖွဲ့နဲ့အစိုးရညီညာရေးအဖွဲ့ကိုယ်စားလှယ်နှစ်ဖက်ပူးပေါင်းပြီးတော့လုပ်ငန်းအဖွဲ့ရုံးကိုကချင်ပြည်နယ်မြစ်ကြီးနားမြို့မှာဖွင့်လှစ်ဖို့စီစဉ်နေသလိုလာမယ့်ဇူလိုင်လအတွင်းမှာနှစ်ဖက်အပြန်အလှန်တွေ့ဆုံဖို့ပြင်ဆင်နေတယ်လို့တိုင်းရင်းသားရေးရာလွှတ်တော်တာဝန်ရှိသူကပြောပါတယ်။ကချင်ပြည်နယ်အတွင်းကဆေးဝေးဒုက္ခသည်စခန်းကိုတိုင်းရင်းသားရေးရာကော်မတီဖွဲ့နဲ့ကချင်အရေးလှုပ်ရှားသူတွေကတွားရောက်အကူအညီပေးနေတယ်လို့သိရပါတယ်။ကချင်ပြည်နယ်အတွင်းညဉ့်ဉန်းရေးဖော်ဆောင်နေမှုနောက်ဆုံးရအခြေအနေကိုအမျိုးသားလွှတ်တော်တိုင်းရင်းသားရေးရာကော်မတီအတွင်းရေးမှူးဦးခက်ထိန်နံကိုမတ်စုမောင်ကဆက်သွယ်ပြီးတော့မေးမြန်းထားပါတယ်ခင်ဗျာ။
ပထမဦးဆုံးအကြိမ်ပြည်တွင်းမှာကျင်းပနိုင်ခဲ့တဲ့ KIO နဲ့မြန်မာအစိုးရကြားငြိမ်းချမ်းရေးဖော်ဆောင်နိုင်မှုဆွေးနွေးပွဲရဲ့နောက်ဆုံးသဘောတူညီချက်တွေအရကချင်လွတ်မြောက်ရေးတပ် KIA နဲ့မြန်မာစစ်တပ်ကြားနယ်မြေထဲမှာနှစ်ဖက်တပ်တွေအပြည့်အခက်ရပ်ဆဲပြီးတော့ငြိမ်းချမ်းရေးဖော်ဆောင်နိုင်မှုနဲ့နိုင်ငံရေးဆွေးနွေးပွဲတွေအကောင်အထည်ဖော်နိုင်မှုငြိမ်းချမ်းရေးလုပ်ငန်းဆိုင်ရာအဖွဲ့ကိုဖွဲ့ဖို့စီစဉ်နေတယ်လို့အမျိုးသားလွှတ်တော်တိုင်းရင်းသားရေးရာကော်မတီအတွင်းရေးမှူးဦးခက်ထိန်နံက VOA မြန်မာပိုင်းကိုပြောပါတယ်နှစ်ဖက်ပါဝင်တဲ့ငြိမ်းချမ်းရေးလုပ်ငန်းဆိုင်ရာအဖွဲ့တွေဖွဲ့ဖို့ပြင်ဆင်နေသလိုတစ်ချိန်တည်းမှာပဲနှစ်ဖက်ကိုယ်စားလှယ်တွေဟာလာမယ့်ဇူလိုင်လအတွင်းမှာထပ်မံတွေ့ဆုံမှုစီစဉ်နေပြီးတော့ငြိမ်းချမ်းရေးအခြေအနေဟာတိုးတက်မှုရှိပါတယ်လို့ဥက္ကဋ္ဌိန်ကဆိုပါတယ်
ဒီ technical team ကိုဖွဲ့နိုင်ဖို့အတွက်ဆွေးနွေးပြီးတော့စီစဉ်ဆောင်ရွက်နေပြီလို့သိရပါတယ်နောက်တစ်ပြင်တွေ့ဆုံဆွေးနွေးနိုင်ဖို့ကတော့ဇူလိုင်လရဲ့ရက်တရက်ရက်မှာတော့ကျွန်တော်တို့အဲ့ဒီလထဲမှာတော့ဖြစ်မယ်လို့ကျွန်တော်တော့အဲ့လိုယုံကြည်မျှော်လင့်တာပေါ့လေဒီငိမ့်ချမ်းရေးကလည်းပဲကတိကျွန်တော်တို့နိုင်ငံဒီမိုကရေစီပြောင်းလဲလာတယ်နောက်ပြီးတော့ဒီနေ့ဆွေးနွေးတဲ့အနေအထားမှာကမ္ဘာကုလသမဂ္ဂကလည်းပါဝင်လာတဲ့အနေအထားဖြစ်လာပြီဆိုတော့အချက်ခုနှစ်ချက်ကိုလက်မှတ်ရေးထိုးနိုင်တဲ့အဆင့်ရောက်လာပြီဆိုနောက်တစ်ခေါက်ဆွေးနွေးပွဲကျရင်တော့အရင်ထက်ပိုပြီးတော့တိုးတက်တဲ့အနေအထားကျင်းတဲ့ပို့ပြီးတော့ငင်းချမ်းရေးမှာခိုင်မာမှုအတိုင်းအတာတစ်ခုတော့စီဖောက်မယ်လို့ကျွန်တော်အနေနဲ့ယုံကြည်ပါတယ
်ကချင်ပြည်နယ်တဲကကချင်လွတ်မြောက်ရေးအဖွဲ့ထိန်းချုပ်ရာနယ်မြေအတွင်းကမိုင်းကြရန်စစ်ပြေးဒုက္ခသည်စခန်းကိုနှစ်ဖက်တပ်ဖွဲ့တွေရဲ့ခွင့်ပြုချက်နဲ့ပြီးခဲ့တဲ့သတင်းပတ်တုန်းကကုလသမဂ္ဂဘက်ကလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးခွင့်ရခဲ့ပါတယ်ဒါပေမဲ့လည်းအကူအညီတွေလိုအပ်နေတဲ့ဒုက္ခသည်တွေအတွက်အမျိုးသားလွတ်တော်တိုင်းရင်းသားရေးရာကော်မတီအဖွဲ့နဲ့အတူကချင်ပါတီတွေနောက်ကချင်အရေးလှုပ်ရှားသူတွေကတနင်္လာနေ့မှာမြစ်ကြီးနားကဒုက္ခသည်စခန်း6ခုကိုတွားရောက်လှူဒန်းခဲ့ပါတယ်။နောက်ရက်တွေမှာလည်းမြစ်ကြီးနားနဲ့ဝိုင်းမော်ဘက်ကဒုက္ခသည်စခန်းနေစီကိုတွားရောက်ကြမှာဖြစ်တယ်လို့ဥက္ကဋ္ဌိန်တန်းကဆိုပါတယ်
။ဒီနေ့ဆိုရင်ကျွန်တော်မြစ်ကြီးနားမှာဒီ IDP camp 6ခုကိုဒီနေ့တနေ့ကုန်တွားပြီးတော့စတင်ဆုံးဓာတ်တူမှုတမ်းမှုပြုခဲ့ပါတယ်။မနေ့ကလည်းမြစ်ကြီးနားနဲ့ဝိုင်းမော်ဘက်မှာတောက်လျှောက်ကျွန်ကုညီလူတမ်းမှုအတွက်အစီအစဉ်ဆောင်ရွက်ထားပြီးဖြစ်ပါတယ်။ဒီကျွန်တော်အနေနဲ့လည်းဒါအများနဲ့လွတ်တော်ကိုယ်စားလှယ်ဒီနေ့စုပေါင်းပြီးတော့ပဲဖြစ်ဖြစ်ကျွန်တော်တို့ပါတီနဲ့လည်းဖြစ်ဖြစ်ကျွန်တော်တို့ဒီရန်ကုန်ကချင်ရိုးရာရင်ကျေးမှုအဖွဲ့နဲ့နောက်ပြီးတော့ဒီဝါနာကြကအဖွဲ့နဲ့အကုန်လုံးနဲ့ကျွန်တော်ပါဝင်ပြီးတော့အချို့နေရာတွေမှာဥဆောင်ပြီးတော့ဒီရန်ကုန်ငွေရှာဖွေခဲ့တာဟာဒီနေ့စုစုပေါင်းစုံ3,000ကျော်ကျော်လောက်ကျွန်တော်ပါဝင်ပြီးတော့ရှာဖွေပြီးတော့ကူညီနိုင်တဲ့အတိုင်းအတာကိုတော့ပြည်သူတွေရဲ့ကိုယ်စားဆောင်ရွက်ခွင့်ဆောင်ရွက်ခွင့်ရခဲ့တာပေါ့လေဒီနေ့လည်းမနေ့ကလည်းဒါလူမှုတမ်းဖို့လည်းအဲ့လိုပဲရှာဖွေပြီးတော့ဆောင်ရွက်ခဲ့တဲ့အနေအထားဖြစ်ပါတယ်ဒါကျွန်တော်အနေနဲ့တော့အစီအမဲတဲ့ပြည်သူတွေရဲ့ကိုယ်စားဒုက္ခတွေရဲ့ကိုယ်စားလေဖြစ်တယ်ဆိုတဲ့ခံယူချက်နဲ့အမြဲတမ်းအသက်နိုင်ဆုံးတော့ဒီကုညီမှုအပိုင်းမှာလည်းဆောင်ရွက်လက်ရှိပါတယ
်ကချင်နဲ့မြန်မာစစ်တပ်ကြားနှစ်ဖက်အပြစ်ခတ်ရစဲရေးအဆိုကိုပထမဦးဆုံးလွှတ်တော်မှအဆိုတင်သွင်းခဲ့သူဖြစ်တဲ့ဥက္ကဋ္ဌိန်နဲ့ဟာကချင်အမျိုးသားတယောက်အနေနဲ့ရောပြည်သူ့လွှတ်တော်ကိုယ်စားလှယ်အနေနဲ့ပါစစ်မှန်တဲ့ငြိမ်းချမ်းရေးတွေဖြစ်မြောက်အောင်ဝိုင်းဝန်းဆောင်ရွက်ပေးနေသူဖြစ်ပါတယ
်လိုအပ်ချက်အရဒီငြိမ်းချမ်းရေးမှာစစချင်းပြည်နယ်အဆင့်နဲ့ KIO နဲ့ဆွေးနွေးကြတဲ့ကပါဝင်ခဲ့ပါတယ်နောက်ဒီပြည်ထောင်စုအဆင့်နဲ့ KIO နဲ့ပြန်ဆွေးနွေးတုန်းကလည်းပါဝင်ခဲ့ပါတယ်ရှင်အမျိုးသားတယောက်လည်းဟုတ်တယ်ကိုယ်ပြည်နယ်လည်းဟုတ်တယ်နောက်ပြီးတော့လွတ်တော်ကိုယ်စားလှယ်လည်းဟုတ်တယ်။အတိုင်းအတာရေးရာကော်မတီအတွင်းရေးမူလည်းဟုတ်တယ်ဆိုတော့ကျွန်တော်အနေနဲ့တော့အစွမ်းကုန်တော့ပါဝင်စူးစမ်းလျက်ရှိပါတယ
်။မြမအစိုးရအနေနဲ့တိုင်းရင်းသားလက်နက်ကိုင်နေနဲ့ငြိမ်းချမ်းရေးဖော်ဆောင်နေခြင်းဖြစ်တဲ့အနေအထားမှာအခုလက်ရှိအခြေအနေမှာတော့ကချင်လွတ်မြောက်ရေးအဖွဲ့ KIO နဲ့မြမငြိမ်းချမ်းရေးကိုယ်စားလှယ်တွေကြားနိုင်ငံရေးဆွေးနွေးပွဲတွေဖော်ဆောင်နိုင်အောင်ထပ်မံတွေ့ဆုံမှုစီစဉ်ဆောင်ရွက်နေကြသလိုပဲငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုလည်းနှစ်ဖက်တွဲဖက်ပြီးတော့ပူးပေါင်းလှုပ်ဆောင်နိုင်ဖို့ကြိုးပမ်းနေကြခြင်းဖြစ်ပါတယ်။တစ်ဖက်မှာလည်းဒီစစ်ပြေးဒုက္ခသည်တွေနေရရင်းအမြန်ဆုံးပြန်နိုင်ရေးနဲ့ဒုက္ခသည်တွေရဲ့လူနေမှုဘဝပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုလည်းကချင့်အရေးလှုပ်ရှားသူတွေကဆောင်ရွက်နေကြပြီဖြစ်ပါတယ်ရှင်။